နိုဝင်ဘာ6ရက်တနင်္လာနေ့မနက်7:00ဝန်းကျင်မှာပဲကောလင်းမြို့တစ်မြို့လုံးကိုပြည်သူ့ကာကွယ်တပ်ဖွဲ့တွေနဲ့မဟာမိတ်ပူးပေါင်းတပ်တွေကတိုက်လိုက်ပြီးလို့ကောလင်းခရိုင်တပ်ရင်း2ရက်တပ်ဖွဲ့ဝင်ကိုတောင်းနေကအခုလို့ပြောပါတယ
်။ကောလင်းမြို့ကအကုန်လုံးပြတ်သိမ်းလိုက်ပါပြီ။တစ်မြို့လုံးကိုအကုန်သိမ်းလိုက်ပြီဗျာ။မနက်3:00က7:00မနက်7:00လောက်ခရဲကအကုန်လုံးပြန်ထွက်သွားတာ။ပြန်ထွက်သွားတာဆိုတော့မနက်ကိုအစိုးကြီးမရှင်ဆွေးတဲ့ခါကျတော့ဟိုခေတ်ုပ်ထဲမှာကြံတဲ့ဟာတွေကျန်ရတယ်ဝတ်တူဘက်ကအကုန်ပြန်ထွက်သွားကုန်တာကြကျွန်တော်တို့အကုန်ရှင်းလင်းရေးဝင်ပြီးပြီးတော့မြို့လေးကမှရှိတဲ့ကြံတဲ့ပြည်သူတွေလည်းတဲထုတ်ပြီးပြီးဆက်ကောင်စီဘက်ကသူမှန်ဖမ်းမိတာက2ယောက်တော့ရတယ်ဗျာ2ယောက်ရတာက3ယောက်ကတော့ကျွန်တော်တို့ခေါ်လာရင်တွင်းမှာဟွာလုတ်သွားတယ်ဖြီးသွားတယ်နောက်တစ်ယောက်ကတော့ဖြီးကြီးတယ်ဗျာကျွန်တော်တို့
ကောလင်းမြို့တွင်ကစစ်ကောင်စီတပ်တွေအခြေပြုတပ်ဆွဲထားတဲ့ကောလင်းရဲစခန်းအထကတိထက်တန်းကြောင်မြေစရင်ယုံမြမစီပွားရေးဗန်နဲ့ထွေထွေအုပ်ချုပ်ရေးယုံတို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။ကောလင်းခရိုင်တပ်ရင်း1နဲ့ရခိုင်တပ်တော် AA ပူးပေါင်းတဲ့တပ်ဖွဲ့တွေကကောလင်းမြို့ရှေ့ချမ်းနဲ့ကောလင်းခရိုင်တပ်ရင်း1နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့ပူးပေါင်းတဲ့အဖွဲ့တွေကကောလင်းမြို့အနောက်ချမ်းတို့ကိုအတူပူးပေါင်းတိုက်ခိုက်ကြတာဖြစ်တယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။အခုလိုကောလင်းမြို့ကိုသိမ်းပိုက်နိုင်တာဟာစကိုင်းတိုင်းတွင်မှာခရိုင်မြို့အဆင့်ကိုပထမဆုံးချိန်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့ဒေသတွင်းကာကွယ်ရေးအဖွဲ့တွေကကြေညာသလိုမြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကလည်းအတည်ပြုသတင်းထုတ်ပြန်ထားပါတယ်။ကောလင်းမြို့ရဲစခန်းကိုနိုဝင်ဘာ9ရက်နေ့ညနေပိုင်းမှာဝင်သိမ်းနိုင်ခဲ့ပြီးရဲစခန်းရဲ့အချုပ်မှာဖမ်းထားတဲ့နိုင်ငံရေးမှုနဲ့စွဲချက်တင်ခံထားသူ83ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ကိုတောင်းနီကပြောပါတယ်။ရဲစခန်းကိုသိမ်းပိုက်ရမှာလက်နက်နဲ့ကြီးအမြောက်များလဲတင်စီရမိခဲ့တယ်လို့ဆိုပါတယ
်။မနေ့တုန်းကရေစခန်းဝင်တဲ့ဟာက1983ယောက်ကျွန်တော်တို့မှာစီရင်တဲ့တိတိကျအကုန်လုံးကယ်ထုတ်နိုင်ခဲ့တယ်ဗျ။ရေစခန်းကမနေ့ကမှရတာအမှကျွန်တော်တို့ရေမြောက်နေ့ပေါ့တို့ရေမြောက်နေ့မှာရေစခန်းဝင်ရတာဗျ။ကျွန်တော်တို့တနက်တီကလက်နက်တီကတော့အဲ့ဒီကလက်နက်နဲ့ကြီးနဲ့အပြည့်အစုံကတော့40ဟိုလက်နက်40ကျော်ရတယ်ဗျ။မျိုးစုံလက်နက်40ကျော်ရတယ်ပြီးတော့ဒီ1000ကျော်စီရင်နဲ့ဟိုသင်္ကေတရတယ်ဗျ။1983ယောက်ရှိတဲ့ဟာကိုကျွန်တော်တို့အကုန်လုံးဟိုဟာစနစ်တကျနဲ့အကုန်လုံးခေါ်ထုတ်နိုင်ခဲ့တယ်ဗျ။
တိုက်ပွဲဖြစ်စဉ်အတွင်းမှာကောလင်းမြို့ကိုစစ်ကောင်စီ၄ချောင်းကနေအကြိမ်20ကျော်တိုက်ခိုက်ခဲ့တယ်လို့ကာကွယ်အဖွဲ့တွေကပြောပါတယ်။စစ်ကောင်စီဘက်ကတိုက်ပွဲဖြစ်ရာနေရာတွေဖြစ်တဲ့ဝန်းတိုကန့်ဘလူးစားတဲ့ဒေသတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိခဲ့တာကြောင့်နေအိမ်ပျက်စီးတာနဲ့ထိခိုက်ဒေဆုံးတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ကောလင်းမြို့မှာခံမှန်းကြီးအဖြစ်ဒေသခံ6000ကျော်ရှိပါတယ်စစ်ရှောင်ကူညီသူတွေကဒေသခံတွေကိုကယ်ထုတ်ပြီးစစ်ပေးရှောင်နိုင်မဲ့နေရာတွေကိုခေါ်ထုတ်ပေးတာရှိပေမဲ့တချို့ဒေသခံတွေကမြို့ပြင်ကိုမထွက်ဘဲမြို့ရင်းမှာပဲနေနေကြတယ်လို့ဆိုပါတယ်ဒီကနေ့မှာကောလင်းမြို့ကိုသိမ်းပြီးလို့အထီးတွေ့တိုက်ပွဲတွေပြီးပြီဆိုပေမဲ့ကောလင်းမြို့ဘော်ကိုလေကြောင်းကနေထပ်မံဘုံကျဲတိုက်ခိုက်လာမှာကိုကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရှောင်ကူညီသူတွေကစိုးရိမ်လာကြောင်းဒေသခံအားလုံးမြို့ပြင်ထွက်ပြီးစစ်ရှောင်ကြဖို့ဖြောင်းပြနေတယ်လို့စစ်ရှောင်ကူညီသူတို့ကအခုလိုပြောပါတယ
်။ကျန်တဲ့ဟာကတော့ကျန်နေတယ်ဗျာ။ဟိုလူကြီးမဆက်တဲ့လူတွေလည်းရှိတယ်။ကျွန်တော်တို့ရသလောက်ကတော့နားလေအောင်ဖြောင်းပြပြီးမှထုတ်နေတယ်။ဘုံချမှာပူရတယ်။ကျွန်တော်တို့ဒီတိုင်းလူရှိနေတဲ့ခါကြောင့်မို့လားဟိုဟာရဟရင်နဲ့ပြစ်တာဟိုစိုက်ကနဲ့ဒီလက်နဲ့ဒီနဲ့ပဲပြစ်တာအဲ့လိုလူမရှိတဲ့ခါကျရင်ဒီလိုလူတွေမရှိတဲ့ခါကျရင်ဘုံချလိုက်မှပူပါတယ်အဲကြတော့ဆက်ပါစီမှကျွန်တော်တို့အကုန်လုံးဖြောင်းပြပြီးမှတော့ထုတ်နေတယ်။ဒီရတဲ့လောက်တော့ကျွန်တော်တို့တမျိုးလုံးကိုပတ်ထည့်ပြီးမှရှင်းဟိုဟာရှာကြည့်ရရှာကြည့်တော့ဟိုဝင်းချခတ်ထားတဲ့အိမ်တွေပါတွေကတော့ဟိုအစ်စည်းကြီးကမှဝဲဟွာလို့တဲ့တမားအိမ်နဲ့ဆုံးလမ်းမှကျဆုံးနေတဲ့ဟာကျတော့မြို့သူကြီးရုပ်လောင်းတစ်လောင်းရင်မြို့သားရုပ်လောင်းတစ်လောင်းရင်အဲ့ဒါတွေ့ရတယ်ဗျာ။ပြီးတော့ကျွန်တော်တို့ကျော်စီယာအကြောင်းမှာပေါင်ကိုဆက်ကစားဘက်ကပြစ်လိုက်လို့တနက်နေ့ကိုပေါင်ကိုမှန်လိုက်တဲ့တန်ရနဲ့ပြည့်ပြည့်လုံပြီးဆုံးသွားတဲ့မင်းကလေးတယောက်လေအဲ့ဒါပဲရှိရတယ်ကြာ။အဲ့ဒါတည်ဆုံးမှုကတော့မရှိရဘူးလေ။တွေ့ရအောင်ဗျာ
။ကောလင်းမျိုးဘော်ကနေထွက်လာကြတဲ့စစ်ပေးရှောင်းတွေအတွက်ကောလင်းနယ်တစ်ခုလုံးကနေထိုင်ရေးနဲ့စားတောက်ရေးအားလုံးကိုတာဝန်ယူဆောင်ရွက်ပေးကြတယ်လို့စစ်ရှောင်းကူညီသူတွေကဆိုပါတယ်။စကိုင်းတိုင်းတွင်ကကောလင်းကလေးတမူးမြောင်းဒီပေးစားတဲ့ဒေသတွေနဲ့မကွေးတိုင်းတွင်ကကံကောစားတဲ့ဒေသတွေမှာစခန်းသိမ်းတိုက်ပွဲတွေဖြစ်လာပြီးတစ်တုံညာနှစ်ကုံစစ်စီစတင်ပြီးတပတ်ကျော်ကြာမှစကိုင်းတိုင်းတွင်မှာလည်းစီအေးရှင်ကတဟုန်လို့ပို့ပြီးမြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျာ။